ပြည်တွင်းပြည်ပကနေကန့်ကွက်မှုတွေကြားမှာပဲမြန်မာနိုင်ငံကိုရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်စင်ရဲ့ခီးစဉ်ဟာမြန်မာအရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်နိုင်တယ်လို့တကြွလှုပ်ရှားသူတွေနဲ့လူအခွင့်အရေးအဖွဲ့တွေကသတိပေးလိုက်ကြပါတယ်။နေ့ကခီးစဉ်အစတောက်ကြနေမှာပဲမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ခီးစဉ်ပေါ်အမြင်တွေကိုတော့စူးစီးတင်ပြထားတာနားဆင်ပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပထမဦးဆုံးအကြိမ်နိုင်ငံခေါင်းဆောင်တူဦးဖြစ်ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ပထမနေ့မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မွေးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဆရာနာသိမ်းပြီးနိုင်ငံရေးအကြတဲ့တွေနဲ့လက်နက်ကန်ပိဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာသက်ဆိုင်သူတွေနဲ့တွေ့ဆုံခွင့်မရပဲတွားရောက်တဲ့ခီးစဉ်ဟာအကျိုးမရှိနိုင်ဘူးလို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားအဖွဲ့တစ်ခုဖြစ်တဲ့ HRW အာရှရေးရညွှန်ကြားမှုဖေရိုဘန်ဆန်က BOA ကိုပြောပါတယ
် By going there without a meeting with Suu Kyi without a meeting with Bingen it's a fundamental problem
တောင်ကန်းစုကြည်ဦးဝင်းမြင့်တို့နဲ့မတွေ့ဘဲသွားတာကအခြေခံပြဿနာပါဒါကဟွန်ဆန်းအနေနဲ့နိုင်ငံရေးသဘောထားကွဲပြားနေသူတွေကတစ်ဖက်ကိုပဲစကားပြောဖို့စစ်အာဏာပိုင်တွေနဲ့အပြေးယူလုပ်တဲ့သဘောမျိုးဖြစ်နေပါတယ
်2022ခုနှစ်မှာအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့အခုခီးစဉ်ရောက်မြန်မာအရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါအခုခီးစဉ်ဟာအာဆီယံကိုကိုယ်စားပြုတဲ့သဘောမဟုတ်ဘဲနိုင်ငံခေါင်းဆောင်တူအနေနဲ့တွားရောက်တာဆိုပေမဲ့တယောက်မှုတွေရှိလိမ့်မယ်လို့အကဲကတ်တွေခန့်မှန်းနေကြပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကခန့်ထားတဲ့အာဆီယံဆိုင်ရာတန်မကြီးဥပိုလှတင်ကတော့အခုခီးစဉ်ဟာအာဆီယံရဲ့ရည်တည်ချက်ကိုထိခိုက်စေတယ်လို့သုံးသပ်ပါတယ်
စစ်ကောင်စီရဲ့ခေါင်းဆောင်မင်းအောင်နိုင်ကိုထိတ်တန့်အာဆီယံခေါင်းဆောင်တယောက်အနေနဲ့တိမတ်ပြုမှုမရှိတယ်လို့သူတို့နဲ့တစ်ပွဲတည်းထိုင်ပြီးတော့ဆွေးနွေးဆုံးဖြတ်ပိုင်ခွင့်ကြီးရုပ်သိမ်းထားခဲ့တယ်ဆိုတော့အလုံးသိပဲဖြစ်ပါတယ်။အဲဒါကိုအခုလက်ရှိလက်ကျဥက္ကဋ္ဌအသစ်ဖြစ်လာတဲ့မစ္စတာဟွန်ဆန်ကလက်ကျဥက္ကဋ္ဌအနေနဲ့သွားတယ်လို့မတုံ့ပြန်ဘဲလို့သွားတဲ့ခီးစဉ်ထဲမှာဒီအာဆီယံရဲ့ 5 point consensus နဲ့ပတ်သက်လို့လည်းပြောတာဆိုတာဆွေးနွေးတာတွေတွေ့ရတဲ့အခါကျတော့ဒီလိုဆောင်ရွက်တာဟာဖြင့်အာဆီယံဟိုဒီလက်ရှိရည်တည်ချက်ဒီကိုမစ္စတာဟွန်ဆန်ကချိုးဖောက်ပြီးတော့ဆောင်ရွက်နေတယ်လို့ကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်
။အာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာပြည်အာဆီယံအသင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကလည်းဟွန်ဆင်ရဲ့ခီးစဉ်အစမှာပဲတောက်ကြနေက VOA ကိုပြောပါတယ်ဒီလိုတိုက်တွန်းမှုတွေကိုအကောင်အထည်ဖော်တာမျိုးဟွန်ဆင်ရဲ့ခီးစဉ်အတွင်းမတွေ့ရသေးတာကစိုးရိမ်ပွဲရာဖြစ်စေတယ်လို့ HRW အာရှရေးရာညွှန်ကြားရေးမှူးဖေရိုဘတ်ဆန်ကပြောပါတယ
် We are concerned that this trip is being done in a way that will undermine the ASEAN consensus that there needs to be progress on the 5-point consensus that Min Aung Hlaing agreed with ASEAN.
ကိုချုပ်မှုကြီးမင်းအောင်လှိုင်လက်ခံထားတဲ့ ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင်အထည်ဖော်ရမှာတိုးတက်မှုရဖို့လိုအပ်နေချိန်မှာအခုခီးစဉ်ကြောင့်ထိခိုက်မှာကျွန်တော်တို့စိုးရိမ်ရပါတယ်။စစ်သက်ဆွေးနွေးမှုအတွက်လမ်းပွင့်လာတာမျိုးဒေါအောင်ဆန်းစုကြည်နဲ့တခြားလူတွေတွေ့ခွင့်ရတာမျိုးမရှိဘဲနဲ့သွားတာမျိုးကတော့အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိကြိုက်စီပါတယ်
။ဝန်ကြီးချုပ်ဟွန်စင်နဲ့မြန်မာစစ်ကောင်းဆောင်တွေ့ဆုံမှုပြီးပူးတွဲပညာချက်တစောင်းထုတ်ပြန်ရမှာမြန်မာပြည်သူတွေအကျိုးစီးပွားကိုရှေ့ရှုပြီး2022ခုနှစ်နှစ်ကုန်ပိုင်းထိမြန်မာစစ်တပ်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရထားမှဖြစ်တယ်လို့တိုင်းသားတွေဘက်ကလည်းအပြည့်ရထားဖို့စစ်ကောင်စီကတောင်းဆိုလိုက်တဲ့အပေါ်ဝန်ကြီးချုပ်ဟွန်စင်နဲ့အဖွဲ့ကအားပေးထောက်ခံကြောင်းဖော်ပြထားပါတယ်။မြန်မာပြည်ငြိမ်းချမ်းရေးတကယ်ရလာဖို့ဆိုရင်ဒီလိုအပြည့်ရပါတယ်လို့ပြောလိုက်ရုံနဲ့မပြည့်စုံနိုင်ဘူးလို့ NUG ခန့်အာဆီယံတန်မကြီးဥပိုလှတင်းကထောက်ပြပါတယ
်ကျွန်တော်ပြည်သူလူထုတို့အချင်းချင်းဒီမိုကရေစီနဲ့လူအခွင့်အရေးတို့တရားမျှတမှုတို့ဒါတွေရှိမှသာလျှင်ကျွန်တော်ပြည်သူငြိမ်းချမ်းရေးဆိုတာတည်တတ်နိုင်မှာဖြစ်ပါတယ်အာဏာရှင်၂ယောက်တွေ့ဆုံဆွေးနွေးလိုက်ရုံနဲ့လည်းပဲပြည်တွင်းငြိမ်းချမ်းမရနိုင်ဘူးလို့ဒီအပြစ်ခတ်ရဆဲထားတဲ့အခွင့်အရေးတွေနဲ့အာဆီယံရဲ့အထူးကိုယ်စားလှယ်ပြီးတွေ့လိုက်တာနဲ့လည်းပဲဒါဟာဒီလိုညီညီအတွက်ကိုအင်မတန်ကောင်းတဲ့လမ်းလာဖြစ်သွားပြီလို့ကျွန်တော်ပြောလို့မရနိုင်ဘူးလို့ပြောချင်ပါတယ
်။ဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်ကိုမြန်မာနိုင်ငံဒေသတချို့မှာကန့်ကွက်ဆန္ဒပြတာတွေရှိပြီးမြန်မာရဲ့ကမ္ဘောဒီးယားအရက်ဖက်လူအဖွဲ့အစည်းတွေ AI HRW APHR စတဲ့ဒေသတွင်းလူအခွင့်အရေးအဖွဲ့တွေကလည်းဝေဖန်ကန့်ကွက်ထားကြပါလိမ့်ခင်ဗျာ။